မြန်မာနိုင်ငံမှာစစ်တပ်အနာသိမ်းတာကိုစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုတွေကိုအကြမ်းဖက်နှိမ်နင်းတာတွေဟာလူသားတို့အပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုမြောက်ကြောင်းကုလသမဂ္ဂကမြန်မာအရေးကျွမ်းကျင်သူတွေကပြောပါတယ်။ဒီကြောင်းပြည်စုံကိုတော့ကိုဝင်းမင်းကပြောပြပေးပါရှင်
။ဟုတ်ကဲ့ကုလသမဂ္ဂမှာမြန်မာအရေးကင်ကျွယ်ပေးခဲ့ကြတဲ့ဒီကျွမ်းကျင်သူတွေကတဦးဖြစ်တဲ့မြန်မာလူခွင့်ရေးဆိုင်ရာကုလအထူးကိုယ်စားလှယ်ဟောင်းပေါမောခကျန်ဟီလီက
What we are seeing now in Myanmar
မြန်မာနိုင်ငံကစစ်တပ်နဲ့လုံခြုံရေးတပ်တွေဟာလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှု crime against humanity ကိုကျူးလွန်ရာရောက်နေတယ်ဆိုတာအသေးအချာပါပဲ။အခုပြစ်ခတ်တိုက်ခိုက်နေတာတွေကအရသားလူလူတစ်ခုလုံးအပေါ်ချေချေပြန့်ပြန့်နဲ့စနစ်တကျကိုလုပ်နေတာဖြစ်ပါတယ်
။ဒါအပြင် FFM လို့တူကောက်ခေါ်တဲ့မြန်မာနိုင်ငံဆိုင်ရာကုလအချက်လက်ရှာဖွေရေးမရှင်ဥက္ကဋ္ဌဟောင်းမာဇူကီဂျရက်စမန်ကလည်း
torture and murder
ကုဖြစ်နေတဲ့ရိုင်းနဲ့ညှဉ်းပန်းမှုတွေတပ်ဖြတ်မှုတွေကနိုင်ငံကရာဇဝတ်ခုံရုံးဆိုင်ရာရောမဆာယုကအဓိကအချက်တွေကိုချိုးဖောက်ရရောက်ပါတယ်။အင်ဂျာမတ်တည်လာတာနောက်တစ်ခုကလည်းအဖမ်းခံရသူတွေဘယ်ပြောက်သွားမှမသိသတင်းချက်လည်းမရတော့ရလည်းရှိနေပါတယ်။အခုစစ်အုပ်စုရဲ့လုပ်ရည်တွေကအရသာတိုင်းဝိုင်းကိုရည်ရွယ်လှုပ်ဆောင်နေတာရှင်းနေပြီးတော့ဒါကအသေးချောက် crime against humanity လူသားတွေပေါ်ကျူးလွန်နေရာဇဝတ်မှုမြောက်ပါတယ
်။ဒီပေါ်2019ခုနှစ်တုန်းကကုလအချက်လက်စုံစမ်းရေးအဖွဲ့ဝင်ခရစ်စီတို့ဒီကပါမြန်မာစစ်တပ်အနေနဲ့ဒီအကြမ်းဖက်မှုတွေကိုအခုမှရုတ်တရက်ထလုပ်တာမဟုတ်ပဲဆယ်စုနှစ်တွေနဲ့ချီမျိုးဆက်တွေအဆက်ဆက်ကိုဖိနှိပ်ခဲ့တာပါလို့ဆိုပါတယ
် The change that occurred on the 1st of February
ဖေဖော်ဝါရီတရနေ့မှာဖြစ်လိုက်တဲ့အပြောင်းအလဲကမြန်မာတပ်မတော်ရဲ့တကယ်အစစ်အမှန်ကိုရှေ့မှာထွက်ပြလိုက်တာပါဒါကနိုင်ငံတော်နဲ့ပြည်သူကိုကာကွယ်တဲ့စစ်တပ်မဟုတ်ဘူးအာဏာရှင်ကိုကာကွယ်တဲ့စစ်တပ်မတရားမှုတွေဖိနှိပ်မှုတွေကျူးလွန်တဲ့စစ်တပ်ဆိုတာကိုမြင်သာအောင်ကြားလိုက်တာပါပဲ။ဒါကိုအရင်ခံစားခဲ့ရဘူးတဲ့တိုင်းသားလူနည်းစုတွေတင်မကမြန်မာပြည်သူတွေအားလုံးနှဖူးတွေဒူးတွေကြုံလိုက်ရပါပြီ။စစ်တပ်ကသူ့အယောင်အသွေးအစစ်မှန်ကိုမြန်မာပြည်သူတွေအပြင်နိုင်ငံတကာကိုလည်းပြလိုက်တာပါ
။မြန်မာဆိုင်ရာကုလစုံစမ်းစစ်ဆေးသူဒီသုံးပါတဲ့အဖွဲ့ရဲ့အခုသတင်းစာရှင်းလင်းပွဲမှာမြန်မာနိုင်ငံကနေပါဝင်ခဲ့တဲ့အမည်မဖော်လိုသူCDM လို့ရှားသူဆရာဝန်ကလည
်း I witness myself some of the
ဒီရက်ဆက်မှုတချို့ကိုကျွန်တော်ကိုယ်တိုင်မြင်ခဲ့ရပါတယ်တချို့ကိုလည်းလူမှုမီဒီယာတွေမှာတွေ့ခဲ့ရပါတယ်တချို့ကလေးငယ်တွေကိုဝင်ဆောင်မိခင်တွေပါအဖမ်းခံရတာရိုက်နှက်ခံရတာတွေတွေ့ခဲ့ရပါတယ်တရားရသွားသူတွေလည်းချက်ချင်းလိုအပ်တဲ့ကုသခွင့်မရခဲ့ကြပါဘူးတချို့ထောင်ထဲမှာစိတ်ကုသခွင့်ညှဉ်းဆန်းခံခဲ့ရပြီးသေဆုံးခဲ့ရပါတယ်မိသားစုတွေလည်းဖမ်းဆီးခံထားရသူတွေကိုတွေ့ခွင့်မရပါဘူး
ဒီ CDM ဆရာဝန်ကပဲရဲရဲစက်စက်ကြမ်းဖက်ခံရမှုအောက်မှာမြန်မာပြည်သူတွေနောက်ထပ်ဘလောက်ထပ်သေချေပေးရအောင်မှာလဲအချိန်မဆိုင်နေပဲနိုင်ငံတကာကအမြန်ကူညီသင့်ပြီးတော့တောင်းဆိုလိုက်ပါတယ်ဒီပေါ်ပမောက္ခရဟီလီကလည်းမြန်မာပြည်သူတွေအကူအညီအမြန်လိုနေချိန်မှာလိုအပ်လာရင်ဝေရောက်ဆက်ဖက်မှုအထိပါစဉ်းစားပေးတင်တယ်လို့ဆိုလိုက်ချိန်မှာခရစ်စီတို့ဒီကတော့မြန်မာပြည်သူတွေကိုကာကွယ်ပေးဖို့တာဝန်ရှိတာကိုခံစားလာနေရပေမဲ့စစ်ရေးအရဆက်ဖက်တာကြောင့်မြန်မာနိုင်ငံမျိုးမှာစစ်ပွဲတန်တရာရှည်စင်နိုင်တာမို့တခြားနည်းနဲ့အပြင်းထန်ဆုံးဖိအားပေးတင်တယ်လို့ဆိုပါတယ်သူက
The money supply simply has to be cut
and that ပြည်သူ့ဝင်ငွေတွေကိုရှင်းရှင်းလင်းလင်းဖြတ်တောက်ပြရမှာပါဒါကအများဆုံးဦးစားပေးလုပ်ရမယ့်ကိစ္စပါဒါကမြန်မာနိုင်ငံပြင်ပမှာရှိနေသူတွေအနေနဲ့အလွယ်တကူနဲ့ချက်ချင်းစားလို့ပေးနိုင်တာမျိုးလည်းဖြစ်ပါတယ်
ကြပြင်းမာဇူကီဂျရက်စမန်ကလည်းဒီနေ့လုံးမဲ့လုံခြုံရေးကောင်စီစီဝေးမှာဖြစ်လာနိုင်တာကိုလည်း
We may expect that short
လုံးဝမထင်မှတ်ထားတာမျိုးရုတ်တရက်ထဖြစ်တာမျိုးကလွဲရင်ပေါ့လေကျွန်တော်တို့ပုံမှန်မျှော်လင့်နေတာကတော့လုံခြုံရေးကောင်စီအနေနဲ့လက်ရှိကုလသမဂ္ဂဆိုင်ရာမြန်မာအမြင့်ရန်ကိုယ်စားလှယ်ကိုပဲဆက်လက်အတိအမှတ်ပြုထောက်ခံမှာကိုလုံခြုံရေးကောင်စီကအတည်ပြုပေးမှာပဲဖြစ်ပါတယ
်ခရစ်စီတို့ဒီကတော့တရုတ်နိုင်ငံအနေနဲ့တကယ်တမ်းမြန်မာနိုင်ငံမှာလုံခြုံတည်ငြိမ်ရေးကိုအလေးထားတဲ့ဆိုရင်ဒါကိုအခုဖြည့်ဆည်းလိုက်တဲ့စစ်ကောင်းဆောင်တွေကိုလုံခြုံရေးကောင်စီကနေဝိုင်းအရေးယူဖိအားပေးဖို့ပြောင်းစဉ်းစားချိန်တန်ပြီလို့ထောက်ပြခဲ့ပါတယ်ခင်ဗျာ